အမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန် DC မှာတော့လာမယ့်ဗုဒ္ဓဖူးနေ့အမေရိကန်လွှတ်တော်မှရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့ရွေးကောက်ပွဲအနိုင်ရမှုကိုမဲခွဲဆုံးဖြတ်ကြမယ့်အရေးလက်ရှိသမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူတွေဆန္ဒပြဖို့စုဝေးရောက်ရှိလာမှာဖြစ်တဲ့အတွက်မြို့တော်ဝါရှင်တန် DC တစ်ခုလုံးကို National Guard ပြည်နယ်လုံခြုံရေးတပ်တွေနဲ့လုံခြုံရေးတုံ့ပြန်ချထားပါတယ်။မဲမသမာမှုတွေရှိခဲ့တဲ့ဆိုပြီးအကြီးအကျယ်ကန့်ကွက်ထားတဲ့သမ္မတထရန့်ကိုထောက်ခံသူတွေဟာဝါရှင်တန် DC မြို့တော်မှာဒီကနေ့အင်္ဂါနေ့နဲ့ဗုဒ္ဓဖူးနေ့နှစ်ရက်ချီတက်ဆန္ဒပြကြဖို့စီစဉ်ထားတာပါ။အမေရိကန်ကာကွယ်ရေးဆိုင်ရာတာဝန်ရှိသူတဦးကတော့ဝါရှင်တန် DC ရဲ့ပြည်နယ်လုံခြုံရေးတပ်တွေဟာဒီသတင်းပတ်ထဲမှာဖြစ်ပေါ်လာနိုင်ခြေရှိတဲ့ဆန္ဒပြမှုတွေနဲ့ပတ်သက်ပြီးလုံခြုံရေးပိုင်းဆိုင်ရာကူညီဖို့ပဲဖြစ်ပြီးလက်နက်ကိုင်ဆောင်တာလုံခြုံရေးတန်ချက်ကားတွေဝစ်ဆင်တာမျိုးလုပ်မှာမဟုတ်ဘဲနဲ့ရင်သွွာလာတွေမပိတ်ဆို့အောင်နဲ့တခြားလိုအပ်တာတွေကိုပဲကူညီဆောင်ရွက်ပေးမှာပါလို့ဆိုထားပါတယ်။ဝါရှင်တန် DC ရဲ့ယာယီရဲယာရှိချုပ်ရောဘတ်ကွန်တီကတော့ဝါရှင်တန် DC ကိုခြိတက်လာကြမဲ့သူတွေဟာလက်နက်တွေကိုင်ဆောင်လာနိုင်တယ်လို့တနင်္လာနေ့ကပြောဆိုထားပါတယ်။မနေ့တနင်္လာနေ့တုန်းကဆန္ဒပြဖို့ DC ကိုရောက်လာတဲ့အသက်36နှစ်အရွယ် Proud Boys အဖွဲ့ခေါင်းဆောင် Henry ကိုပြီးခဲ့တဲ့ဒီဇင်ဘာလတုန်းကသမိုင်းဝင်လူမဲဖျားရှိခိုးကြောင့်မှချိတ်ဆွဲထားတဲ့ Black Lives Matter Banner စိုင်းပုဒ်ကိုမိရှို့ဖျက်ဆီးမှုနဲ့ဝါရှင်တန် DC ရဲတွေကဖမ်းဆီးခဲ့ပါတယ်။သူ့ကိုဖမ်းဆီးတဲ့အချိန်မှာကြီးစံအများပြထည့်လို့ရတဲ့ကြီးကပ်နှစ်ခုပါတွေ့ရှိတာကြောင့်လက်နက်ခဲယံကိုင်ဆောင်မှုနဲ့ပါတရားစွဲဆိုအမှုဖွင့်သွားဖို့ရှိပါတယ်လို့ရဲလုံခြုံရေးပြောခွင့်ရကပြောပါတယ်။သမ္မတထရန့်ဘက်ကတော့ဒီသတင်းပတ်ထဲဖြစ်ပွားမဲ့ဆန္ဒပြလှုပ်ရှားမှုတွေမှာသူကိုယ်တိုင်ပါဝင်ဆင်နွှဲနိုင်တယ်လို့အရေးအမှုပြောတဲ့အနေနဲ့ဒီသမိုင်းဝင်နေ့မှာသူရှိနေမှာပါလို့သူ့ရဲ့ Twitter လူမှုကွန်ရက်ကနေထပ်ပြီးတော့ပြောဆိုထားပါတယ်ရှင်။